ခုလိုမျိုး27ရာစုပင်လုံးညီလာခံကျင်းပနေချိန်တွင်မှာပဲရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတော့တပ်မတော်ဘက်ကနေထိုးစစ်ဆင်မှုတွေရက်ဆိုင်ပြီးတော့တက်ရောက်သွားပြီလို့ဆိုပေမဲ့စစ်ဘေးရှောင်တွေဟာနေရက်ကိုမပြန်ရဲကြသေးပဲနဲ့ဘေးလူရမှာရှောင်တိန်နေကြရစဲအခြေအနေမှာရှိနေပါတယ်မြန်မာတပ်မတော်နဲ့အပြည့်ရလက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA တို့ကြားတိုက်ပွဲတွေကြောင့်ဒေသခံထောင်နဲ့ချီပြီးတော့မိုင်းကင်မြို့နယ်ဟန်ဂိုင်းဖုန်ကြီးကျောင်းမှာစစ်ဘေးတိမ်းရှောင်နေရတာပါနောက်ဆုံးအခြေအနေတွေကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားတာနားဆင်ပါရှင
်ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းလွိုင်းလင်းခရိုင်မိုင်းကင်မြို့နယ်ဘက်မှာတပ်မတော်ကနေထိုးစစ်ဆင်မှုရပ်ဆိုင်သွားပြီလို့ဆိုပေမဲ့လည်းစစ်ဘေးရှောင်တွေနေရာပြန်ဖို့မရဲသေးတဲ့အခြေအနေမှာရှိနေပါတယ်။မြန်မာတပ်မတော်နဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSA SSA တို့ကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်မိုင်းကင်မြို့နယ်ဟိုခန်းကျေးရွာအုပ်စု၊တုံလောကျေးရွာအုပ်စု၊ဟန်ငန်းကျေးရွာအုပ်စုဝင်ကျေးရွာကဒေသခံတထောင်နီးပါးဟာဟန်ငန်းဘုံကြီးကျောင်းမှာစစ်ဘေးသိမ်းရှောင်နေရစေလို့မိုင်းကင်မဲဆန္ဒနယ်ကပြည်နယ်လွှတ်တော်ကိုစလဲဦးဆိုင်လုံကပြောပါတယ
်။အလုံးကိုတိခွန်ကြ919ရောက်ပေါ့ဆိုအင်ချီအကင်းကတော့315အင်နာလေနာအော်ဖိုခဲနဘီနောင်တောက်ဖာသာကူညောင်းအဲ့အရာတွေကြသူတို့အခုတော့စားရေးတောက်ရေးတော့တိတ်တော့အခက်ခဲတော့မရှိတော့ဘူ
းလက်ရှိမှာစစ်ရှောင်တွေကိုဝန်နာလီကျောင်းတိုင်းလုံဆန်ကျောင်းတိုင်းဆက်တော်ကျောင်းတိုင်းကုန်းဆောင်ကျောင်းတိုင်းကြည်တိမြို့တူဝနာဟုံထန်းကျောင်းတိုင်းနဲ့ဆွေမျိုးတွေရှိရာကြည်တိမြို့ဘက်မိုင်းခံမြို့ဘက်ပန်ကီတုတုံလောနန့်လန်တွေဘက်မှာလည်းတွားရောက်ခုလုံနေကြပါတယ်ဒီစစ်ရှောင်တွေဟာမြမတမတော်နဲ့တောင်ပိုင်းရှမ်းပြည်တမတော် RCSS တို့ဟိုခန်းကျေးရွာနဲ့ဟန်ငန်းကျေးရွာကြားစူလိုင်လာစီရနေ့ကနေစနေရနေ့ထိဖြစ်ပွားတဲ့တိုက်ပွဲကြောင့်စစ်ဘေးသိမ်းရှောင်လာခဲ့ကြတာပါစစ်ရှောင်တွေကိုဒေသခံကူညီပေးရေးဖွဲ့တွေရှမ်းတိုင်းဒေသများဒီမိုကရေစီဖွဲ့ချုပ်ကနေစားတောက်ရေးအတွက်ကူညီပေးဆောင်နေတာပါမိုင်းကင်မြို့နဲ့ဟိုခန်းကျေးရွာအုပ်စုတွင်တောင်ပိုင်းရှမ်းပြည်တမတော်အခြေပြုသက်စခန်းတွေကိုမြမတမတော်ဘက်ကနေမြေရှင်းလင်းရေးလှုပ်ဆောင်ရင်းနှစ်ဖက်တိုက်ပွဲတွေ၄ရက်ဆက်တိုက်ဖြစ်ပွားခဲ့ပြီးတိုက်ပွဲတွင်နှစ်ဖက်ထိခိုက်မှုတွေရှိခဲ့တယ်လို့တောင်ပိုင်းရှမ်းပြည်သမတော် RCS ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကပြောပါတယ
်။အဲထိခိုက်မှုတွေတော့ကျွန်တော်ကြားလာတော့တမ်ဘောဘက်ကထိခိုက်တာရမှုတွေရှိပါတယ်။ကျွန်တော်လည်းအနေနဲ့များတော့ရှိပါတယ်။တမ်ဘော State Bank ကြောင့်ဆောင်မျိုးကျွန်တော်တို့ဘက်ကတောင်းဆိုတာရှိပါတယ်။ကျွန်တော်ဒီ RCS နဲ့တမ်ဘောနဲ့တော့ပြည်ဆောင်ဆွေးနွေးနိုင်ဖို့ပြီးတော့တမ်ဘောဘက်ကလည်းပြည်ဆောင်ဖို့အားလိုတယ်လို့လည်းပြည်ဆောင်မယ်လို့လည်းဆိုပြောပါတယ်။
နေပြည်တော်ပင်လုံညီလာခံစည်းဝေးတက်ရောက်နေတဲ့ RCS SSC ခေါင်းဆောင်တွေအနေနဲ့တိုက်ပွဲရဆဲနိုင်ရေးအတွက်ပြည်တော်စုစစ်ပြည်ခတ်တက္ကမရစရေးဆိုင်ရာပူးတွဲစောင့်ကြည့်မှုကော်မတီ GMC ကနေတစင်ညှိနှိုင်းနေတယ်လို့လဲသူကပြောပါတယ်။လက်ရှိမိုင်းကင်ဒေသအတွင်းမှာထုတ်စစ်စင်နေတဲ့မြန်မာတိုက်ရင်တပ်ဖွဲ့တွေကိုတပ်ဆိုင်ရာကနေတပ်ပြန်လဲရုပ်သိမ်းခိုင်းလို့တပ်ဆုပ်နေပြီလို့ပြည်နယ်လွှတ်တော်ကစလဲဦးဆိုင်လုံကပြောပါတယ
်။မင်းညာကကာချုပ်အမိန့်ထုတ်လိုက်တယ်။အေးတပ်တွေပြန်ဆုပ်ဖို့အမိန့်ထုတ်လိုက်တယ်။အခုတပ်တွေလည်းစပြီးနောက်ဆုံးဒီကြီးကြီးထက်ထက်ပြန်ထွက်သွားတာရှိတယ်။နောက်ဒီဒုံလုံးဖက်ပြန်ထွက်သွားတာလည်းရှိတယ်။နောက် RCS ကလည်းသူတို့စောင့်ထားတဲ့နေရာတွေပါတယ်အဟိုမရှိတော့ဘူးလေ
။ဒီရက်ခံတပ်မတော်တာဝန်ရှိသူတွေကတော့တိုက်ပွဲမရှိတော့လို့စစ်ဘေးရှောင်တွေနေရာပြန်လို့ရပြီလို့ပြောဆိုကြောင်းပြည်နယ်လွှတ်တော်ကစလဲဦးဆိုင်လုံကဆက်ပြောပါတယ
်။ဂျိုဟာမုန်းနဲ့ထုတ်ဆက်တယ်ကျွန်တော်တို့သွားပြီးကုညီတဲ့ကိစ္စတွေပေါ့နောက်ဒါကိစ္စလေးမိကြည့်တယ်သူကလည်းကြံခိုင်းလိုက်ပါလို့ပြောလိုက်ကြံခိုင်းလိုက်ရင်တင့်တော်ပါမလားလို့မိကြည့်တဲ့အခါကျတော့ဘာမှဖြစ်တော့ဘူးလေအခုဘာမှမကြားရတော့ဘူးမလားသူတို့အားလည်းအလုံးပြန်ထုတ်သွားပြီးပြီပြည်သူတွေကတော့ဒီတရက်နဲ့ရက်တော့တိတ်အယုံကြည်မရှိသေးဘူးပေါ့ဗျာသူတို့ရောပြန်ထုတ်သွားမယ်ချိန်နေကောင်းပြီဘာမှမရှိဘူးဆိုတဲ့အခါကျတော့သူတို့ပြန်ကြမယ်လို့ပြောတယ
်တောင်ပိုင်းရှမ်းပြည်သမတော် RCSS SSC ဟာအစိုးရနဲ့တနင်္ဂနွေလို့ပြည်ခရက်စေးရေးစာချုပ် NCA လက်မှတ်ရေးသူထားပေမဲ့လည်းတမတော်နဲ့တိုက်ပွဲဖြစ်ပွားမှုအများဆုံးဖြစ်ခဲ့ပါတယ်လက်ရှိရှမ်းပြည်နယ်တောင်ပိုင်းဒေသဘက်မှာတပ်မတော်ကလည်းတိုက်ရုံသိမ်းပြီးတိုက်ပွဲညင်သက်သွားပြီမဲ့လည်းကချင်ပြည်နယ်ဘက်မှာတော့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ဒီနေ့မနေ့မှာမြန်မာတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ဖားကံမြို့နယ်ဘက်က KIA တိုက်ရင်6ရက်စခန်းငယ်ဘက်မှာတိုက်ပွဲဖြစ်ပွားနေတယ်လို့ဖားကံမြို့ခံလူကပြောပါတယ်။
တိုက်ပွဲဖြစ်တဲ့ဒီမနေ့9နာရီကနေ10နာရီအတောအတွင်းမှာ3ကြိမ်ဖြစ်တာပေါ့နော်။ဒါကရောင်ဘက်မှာတစ်ချက်ပေါ့နော်။ပုံချောင်းဘက်မှာတစ်ချက်ပုံချောင်းဆိုတာကအခုကျွန်တော်တို့ဒီရင်း6ရက်စစ်စီလုပ်ထားတဲ့နေပြည်တော်ပေါ့နော်။
27ရာစုပင်လုံးကပြည်တော်စုငင်းချမ်းရေးညီလာခံတတိယအကြိမ်ကျင်းပနေတဲ့အချိန်မှာတပ်မတော်ကလေ NCA အပြည့်ရတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIU တို့ပေါ်စစ်ရေးရထိုးစစ်ဆင်မှုတွေပြုလုပ်နေတာပါ။ကချင်ပြည်နယ်ရှမ်းပြည်နယ်တွင်စိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တပ်မတော်ကလေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိမှာဆိုရကနေငင်းချမ်းရေးလုပ်ငန်းစဉ်တွေကိုဖော်ဆောင်ဖို့အတွက်27ရာစုပင်လုံးကပြည်ထောင်စုငင်းချမ်းရေးညီလာခံတတိယကြိမ်စီဝေးကျင်းပနေတဲ့အချိန်မှာတိုင်းရင်းသားဖွဲ့တွေနဲ့တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားနေတာ NCA ကိုယုံကြည်မဲ့စီတယ်လို့လည်းနိုင်ငံရေးလှစ်လာသူတွေကသုံးသပ်ထားကြပါတယ်ခင်ဗျာ